နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတာမကအမျိုးသားညီညွတ်ရေးလုပ်ငန်းတွေကိုပါလုပ်ကိုင်နိုင်မှုအတွက် NRPC လို့ခေါ်တဲ့အမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနလက်အောက်မှာထားရှိသွားမှာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။၂၁ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်အကျိုးပြင်ဆင်ရေးကော်မတီတရက်ဖွဲ့စည်းပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါဆွေးနွေးပွဲတပြိုင်နက်ပြုလုပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းနောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်။
ပြီးခဲ့တဲ့အစိုးရတက်တက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုသာတဆိုင်မမတ်လုပ်ခဲ့တဲ့မြန်မာငြိမ်းချမ်းရေးပြည်လဲထူထောင်ရေးဗဟိုဌာန MPC အစားလက်ရှိစိုးရတက်လက်ထက်မှာအမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကိုပြောင်းလဲဖွဲ့စည်းပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအောက်မှာအစိုးရဖွဲ့စည်းတည်းရဲ့အဖြစ်ထားရှိတော်မှာဖြစ်ပါတယ်။ဒီကနေ့သမ္မတအိမ်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်က NRPC ဖွဲ့စည်းရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးအစိုးရတက်လက်ထက်မှာဆက်လုပ်သွားမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အဓိကထားပြောကြားခဲ့တယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOA ကိုပြောပါတယ
်။ NRPC ဖွဲ့စည်းတဲ့အခါမှာအစိုးရအဖွဲ့စည်းတရားအနေနဲ့ဖွဲ့စည်းမှာဖြစ်တော့နောက်တစ်ချက်က20ရာစုပြင်လို့ပြည်သားကမဟုတ်ကျင်းပနိုင်ဖို့ကော်မတီတရားဖွဲ့တယ်ပေါ့အဲ့ကော်မတီရောက်လာမှဆက်ကော်မတီနဲ့ရဆက်ဖွဲ့မယ်အဲ့ဆက်ကော်မတီကတစ်ဖွဲ့ကပါလဲဆိုတော့တစ်ဖွဲ့က NC ထိုးထားပြီးသား10ဖွဲ့နောက်ဆက်ကော်မတီတစ်ခုကကျ NC မထိုးရသေးတဲ့ဖွဲ့
ပြောင်းလဲဖွဲ့စည်းမဲ့ NRPC အဖွဲ့ဟာငြိမ်းချမ်းလုပ်ငန်းစဉ်တွေကိုတမကအမျိုးသားညီညွတ်ရေးရေးလုပ်ငန်းတွေကိုလည်းလုတ်ကင်သွားမှာဖြစ်တာကြောင့်အစိုးရအဖွဲ့စီတရဲ့အဖြစ်ဖွဲ့စည်းသွားမှာဖြစ်တယ်လို့ဦးစောထေကဆက်ပြောပါတယ
်။အစိုးရရဲ့မူဝါဒတွေအကောင်တွေပေါ်တဲ့ဟာပေါ့နော်။ဟိုပြီးခဲ့တဲ့ MPC ကကြတော့အစိုးရတော့ပါတယ်စင်ကြီးကပါမဲ့အစိုးရလိုလိုပါလိုလိုဖြစ်တဲ့အတွက်အကြံနဲ့ဥရောပေါ်ကြပြအနေထားရှိတယ်။နောက်သူ့ရဲ့မန်တိတ်ကိုကျွန်တော်တို့ကဘယ်လောက်ရှိသိမလို့အစိုးရမဟုတ်ဘူးဆိုရင်တော့သူကNGO သဘောမျိုးဆိုရင်တော့ဒီကျွန်တော်တို့အရေးကြီးတဲ့ပြည်ညာစီရင်နဲ့ peace process ပေါ့နော်ဒီကောင်းနေမှာဘလို့လို့သူ့ရဲ့အခန့်ကဏ္ဍပါဝင်နေတယ်နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာရှိတဲ့အချိန်ကဥတွေနဲ့ဒီဇဲဥတွေနဲ့အညီပေါ့ချက်ဖို့လည်းလိုတယ်ဒါတွေနဲ့ချုပ်ငုံပြီးတော့သူကအစိုးရအဖွဲ့ကြီးတရားနေနဲ့ထားဖို့
NRPC အဖွဲ့ပြန်လည်ပြင်ဆင်ဖွဲ့စည်းမှုလုပ်ငန်းစဉ်တွေကိုနိုင်ငံတော်အတိုင်ပင်ခံယုံပြည်ထောင်စုဝန်ကြီးအဖြစ်ပြည်ထောင်စုလွှတ်တော်မှအမည်စင်းတင်သွင်းခြင်းခံထားရတဲ့ဦးကျော်တင်းစွေကဦးဆောင်လုပ်ကိုင်သွားမှာဖြစ်ပါတယ်။ဒါ့အပြင်21ရာစုပင်လုံညီလာခံကျင်းပနိုင်မှုအတွက်အကျိုးပြင်ဆင်ရေးကော်မတီတရက်ကိုလာမယ့်ရက်ပိုင်းအတွင်းမှာဖွဲ့စည်းပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုစီးဆက်ညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းကဦးဆောင်လုပ်ကိုင်သွားမှာဖြစ်ပါတယ်။အစိုးရတက်လက်ထက်မှာငြိမ်းချမ်းလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံငြိမ်းချမ်းရေးပြည်လဲထူထောင်ရေးဗဟိုဌာနကကိုယ်စားလှယ်ဦးလာမောင်ရွှေပြောတာက
တော့ပုံပြီးတော့ဘာဖြစ်လို့လဲအနေနဲ့ဆိုတော့အစိုးရတက်မှာလည်းတန်ကြီးကိုပေါ်ပြီးဆော်ရတဲ့အဖွဲ့နဲ့ညာရင်ရှိတယ်။တော့သူကတော့ရင်းကျွန်တော်တို့ဦးလာတက်တဲ့ဘဝရင်းတွေလက်ထက်မှာဒီကိစ္စတော့လုပ်ခဲ့တဲ့အခြေခံကောင်းနေတဲ့အများကြီးရှိခဲ့တော့ဒီတော့ပါတော်တို့ဒီတိုင်းအောင်ရပြီးတော့သွားနိုင်မယ်ပါပြီ။အားကြီးရှိတဲ့အတွက်တော့အမြောင်နဲ့အောင်ရနိုင်ပါပြီ။
အမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ဖွဲ့စည်းမှုနဲ့21ရာစုပင်လုံညီလာခံကျင်းပနိုင်မှုအကျိုးပြင်ဆင်မှုတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးတရက်ကိုလာမယ့်သတင်းပတ်အတွင်းပါနေပြည်တော်မှာကျင်းပပြုလုပ်မှာဖြစ်ပြီးတော့ဒေါန်ဆက်စုကြည်နဲ့လည်းတွေ့ဆုံသွားမှာဖြစ်သလို UPDGC ပြင်ဆင်ဖွဲ့စည်းမှုများကိုလည်းအမြန်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကနေ့အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်ဒီကနေ့သမ္မတအိမ်တော်မှာကျင်းပခဲ့တဲ့အစည်းအဝေးကိုတော့ဒေါန်ဆန်းစုကြည်ငြိမ်းချမ်းရေးစစ်ဆေးညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းတို့အပါအဝင်အစိုးရကိုယ်စားလှယ်တွေဖြစ်ကြတဲ့နေဆက်ရေးရပြည်ထောင်စုဝန်ကြီးဒီဒုတိယဗိုလ်ချုပ်ကြီးရေအောင်နဲ့ပြည်ထောင်စုရှိနေချုပ်ဦးထွန်းထွန်းဦးဦးကျော်တင်းစီတို့အပြင်တက်မလို့သားကိုယ်စားလှယ်၃ဦးတို့တက်ရောက်ခဲ့ကြတာပါဒါပြင် MPC ကကိုယ်စားလှယ်၄ဦးအပါအဝင်ရန်ကုန်တိုင်းအစိုးရအဖွဲ့လူမျိုးရေးဝန်ကြီးဦးနိုင်ငံလင်းနဲ့နိုင်ငံတော်အတိုင်ပင်ခံရုံးကဦးမှုစောဦးတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ